ပထမမြတ်ကြီးဒုတိယမြောင်အဲလစ်ဘက်ဟာသူမမခွဲလွန်ပြီးနောက်ဆုံးနှစ်တွေအတွင်းသူမရဲ့သားဖြစ်သူ Charles ကိုထိနှက်အယိုက်အယာဆက်ခံဖို့တာဝန်တွေလွှဲပြောင်းပေးဖို့အတွက်ပြင်ဆင်လာခဲ့တာဖြစ်ပါတယ်။မြတ်ကြီးဟာသူမရဲ့အသက်အရွယ်ကြောင့်၊ကျန်းမာရေးကြောင့်ဒါမှမဟုတ်သူမခွဲလွန်ဖို့တဖြည်းဖြည်းနီးလာပြီးဆိုတာသိလာတာကြောင့်သူမဟာနောက်ဆုံးနှစ်နှစ်အတွင်းမှာတော်ဝင်မိသားစုအတွင်ပြင်ဆင်မှုတွေကိုတရားလုံဆောင်လာခဲ့ပြီးတော့သားဖြစ်သူတတိယမြောက် Charles ဘုရင်ကိုနိုင်ငံတော်ဝန်တွေကိုပို့ပြီးတော့လွှဲပြောင်းပေးခဲ့တာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့မြန်မာကြီးကအရသားတွေကိုပေးတဲ့ OBE Order of the British Empire ထူးချွန်ဆုရရှိခဲ့သူတူဖြစ်တဲ့ BBC မြန်မာပိုင်းအငိမ့်စားဌာနမှူးဒေါက်တင်ထားစွေက VOE ကိုအခုလိုပြောပါတယ
်။သူ့ကိုတာဝန်တွေတဖြည်းဖြည်းခွဲဝေပေးလာတာနှစ်ပေါင်းများစွာလုပ်လာတယ်ဆိုတော့အားလည်းသူလုပ်ဖို့ကင်ကူးနေတယ်။နောက်ပြီးတော့အထူးသဖြင့်မြန်မာကြီးဒီနောက်ပိုင်းမှာအသက်တော်အင်ဇန်ကြီးလာတဲ့အခါမှာတော်တော်များများတဲ့နိုင်ငံတော်ဝင်တွေသူ့တာကိုခွဲပြလိုက်ရတယ်။အဲ့ဒီအချိန်မှာ Charles ကနိုင်နိုင်နင်းနင်းနဲ့သူဥဆောင်လာတာကိုတွေ့ရတယ
်။ပြီးခဲ့တဲ့ February လတုန်းကလည်းကျင်းပခဲ့တဲ့ဗီမာကြီးရဲ့ထီးနန်းဆက်ခံခဲ့တဲ့နှစ်80ပြည့်အခမ်းအနားအတွင်းမှာတော့ဗီမာကြီးကသူမကွယ်လွန်ပြီးတဲ့အချိန်ကြာရင်သူမရဲ့သားတော် Charles ကဘုရင်ဖြစ်လာပြီးတော့ကမဲလာကိုလည်း Charles ရဲ့ကျင်းရတော့ဖြစ်မြင်မြင်ပြီးပြည်သူတွေအနေနဲ့သူ့ဘာကိုထောက်ခံခဲ့တဲ့အတိုင်းဘရင် Charles နဲ့ကျင်းရတော့ကမဲလာတို့ကိုလည်းထောက်ခံသွားကြမယ်ဆိုတာသိတယ်လို့ပြောကြားခဲ့ပါသေးတယ်ခင်ဗျာ။